အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့အတွက်တနိုင်ငံလုံးတိုင်းတာနဲ့အပြင်မထွက်ဘဲနေကြဖို့ချမှတ်ထားတဲ့စည်းကမ်းတွေကိုမလိုက်နာဘဲချိုးဖောက်တဲ့သူတွေကိုအိန္ဒိယရဲတပ်ဖွဲ့ကမနေ့ကနံပါတ်ဒုတ်တွေနဲ့ရိုက်နှက်တာတွေတခြားအပြစ်ပေးတာတွေလုပ်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့21ရက်ကြာအပြင်မထွက်ကြဖို့ဝန်ကြီးနရင်ဒရာမိုဒီကမတ်လ24ရက်နေ့ကမိန့်ထုတ်ခဲ့တာဖြစ်ပါတယ်။မရှိမဖြစ်ရေးပေါ်ဝန်ဆောင်မှုပေးနေတဲ့သူကလွဲရင်ကျန်တဲ့သူတွေကိုတနေရာကနေတနေရာကိုမသွားနိုင်အောင်တားဆီးတဲ့အနေနဲ့ရဲတွေကလမ်းတွေကိုတန်ဆူးကျိုးတွေနဲ့ပိတ်ပြီးတော့ကားတွေကိုရပ်တန့်စစ်ဆေးတာတွေလုပ်နေပါတယ်။ဒါပြင်မွန်ဘိုင်းငပူရောနဲ့မော်မြို့တွေမှာလည်းစီကံချိုးဖောက်တဲ့သူတွေကိုထိုင်ထားလုခိုင်းတာတိုက်ထိုးခိုင်းတာတွေလုပ်ပြီးတော့အပြစ်ပေးနေပါတယ်။အိန္ဒိယမှာအခုလိုအပြစ်မထွက်ရဘူးလို့မိန့်ထုတ်လိုက်တာကြောင့်လူတွေဟာလည်းဈေးဆိုင်တွေမှာလူအရက်စုပြုံပြီးတော့တိုးဝဲခဲ့ကြပါတယ်။ယူရိုဒေးလီမှာတော့အစိုးရကဆင်းရဲနွမ်ဘာပြီးအစားအစာမရှိတဲ့သူတွေနဲ့နေသားလုံသမားတွေကိုအစားအသောက်တွေဝေပေးနေပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ926ယောက်တွေ့ရှိပြီးတော့သေဆုံးတဲ့သူ11ယောက်ရှိခဲ့တာကြောင့်အိန္ဒိယအစိုးရကမတ်လ25ရက်နေ့ကစပြီးတော့တနိုင်ငံလုံးတိုင်းတာနဲ့သုံးပတ်ကြာအပြင်မထွက်ဖို့အမိန့်ထုတ်လိုက်တာဖြစ်ပါတယ်။တရုတ်၊အီတလီ၊စပိန်နိုင်ငံတွေထက်စာရင်အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာတိတ်မပြောပါလောက်ပေမဲ့ကမ္ဘာပေါ်မှာလူရေဒုတိယအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံအနေနဲ့စည်းကမ်းတွေကိုတင်းတင်းကြပ်ကြပ်မလုပ်ဘူးဆိုရင်ယောဂကူးစက်ခံရတာတွေအကြီးအကျယ်ဖြစ်လာနိုင်တယ်လို့ဝန်ကြီးချုပ်မိုဒီနဲ့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်ခင်ဗျာ။